ထောင်စန်းစုကြည်ပေါ်အစိုးရပြည့်ဝက်ချက်အမှုတွေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကဆွဲချက်ကြံလိုက်ပါတယ်။ NLD အစိုးရရဲ့စီးပွားရေးအကြံပေးအอสတြေးလျနိုင်ငံသားရှွန်တန်နော့စီကတွေးရှိတဲ့အချက်အလက်တွေကြောင့်ရှွန်တန်နော့နဲ့တောင်စန်းစုကြည်အပြင် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝင်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုတိယဝန်ကြီးဦးဆောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။ဆွဲချက်ကြံလိုက်တဲ့အပေါ်တောင်စန်းစုကြည်တို့ဘက်ကအယူခံတင်တယ်လို့စုံစမ်းသိရှိရပြီး တရားလိုဖြစ်တဲ့ရဲမှုအောင်မျိုးတွင်နဲ့အမှုစဉ်နှစ်ဦးအပါအဝင်လေးဦးကိုပြန်ခေါ်တက်တယ်ဖြစ်နေခေါ်ထားပါတယ်။နေပြည်တော်တရားရုံးမှာပြုလုပ်တဲ့ဒီနေ့ကြားနာပွဲကိုတရားစွဲခံထားရသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှွန်တန်နော့ရဲ့လက်တော့ကွန်ပျူတာတွေမှာတွေးရှိတဲ့စာရွက်စာတမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်စာရွက်တဲ့ကိစ္စတွေဖြစ်လို့ပြည်ဝက ဆိုရလျှော့ချက်ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ဒီကနေ့ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်ကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်ဒါနော်ရဲ့အမှုတွေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကို VOA ကဆက်သွယ်နေခဲ့ပေမဲ့အမှုစစ်ဆေးနေဆဲဖြစ်လို့ဖြေဆိုဖို့ညှဉ်းဆန်ပါတယ်။ဩစတြေးလျတာဝန်ဘက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။သူရမှုကြားနာပွဲတွေမှာဩစတြေးလျတောင်ယုံတာဝန်ရှိတွေကလည်းစစ်ကောင်စီကလာရောက်ကြားနာခွင့်မပေးပါဘူးစစ်တပ်အာဏာသိမ်းပြီးနောက်မှာဖမ်းဆီးခံရတဲ့ရှွန်တန်နော့ကိုလွှတ်ပေးပြီးအတွက်ဩစတြေးလျအစိုးရကလည်းတောင်းဆိုထားပါတယ်ဒီကနေ့ဆွဲချက်တင်ခဲ့တဲ့ဒီမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်ပါရဲ့ရှင်